နိုင်ငံပြင်ပရောက်နေတဲ့မဲဆန္ဒရှင်တွေတက်ကြိုတင်ဆန္ဒမဲလက်မှတ်တွေကိုဒီကနေ့အောက်တိုဘာလ3ရက်နေ့ကနေစတင်ပြီးတော့မြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲတွေကနေနိုင်ငံခြားရေးဝန်ကြီးဌာနကိုလွှဲပြောင်းပေးနေပါတယ်။ဒီလွှဲပြောင်းလက်ခံချင်းဆောင်ရွက်ချက်တွေကိုတက်ဆိုင်ရာနိုင်ငံရေးပါတီတွေနဲ့ပြည်တွင်းပြည်ပရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေလာရောက်လေ့လာနိုင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဖိတ်ခေါ်လိုက်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြပေးမှာပါရှင်
။ဟုတ်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်နိုင်ငံပြင်ပကိုရောက်နေတဲ့မြန်မာနိုင်ငံသားမဲဆန္ဒရှင်တွေအတွက်ကြိုတင်ဆန္ဒမဲပေးဖို့ပုံစံ15ဖောင်ဖြည့်ပြီးတော့တောင်းဆိုထားတဲ့မဲဆန္ဒရှင်ပြည်သူတွေအတွက်ကြိုတင်ဆန္ဒမဲလက်မှတ်တွေကိုမြန်မာနိုင်ငံသားရေးဝန်ကြီးဌာနကနေတဆင့်သက်ဆိုင်ရာနိုင်ငံအသီးသီးကမြန်မာနိုင်ငံဆိုင်ရာတန်ယုံတွေကိုအချိန်မီပေးဖို့နိုင်အောင်ဆောင်ရွက်နေတာဖြစ်ပါတယ်။ဒါကြောင့်သက်ဆိုင်ရာမျိုးနယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲတွေကကြိုတင်ဆန္ဒမဲလက်မှတ်တွေကိုဒီကနေ့အောက်တိုဘာလ3ရက်နေ့ကနေစတင်ပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးနေမှာတာဝန်ခံထုတ်ပေးမှာဖြစ်ပြီးနိုင်ငံသားရေးဝန်ကြီးဌာနကိုလွှဲပြောင်းပေးအပ်မှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူဦးမြင့်နိုင်က VOA မြန်မာပိုင်းကိုပြောပါတယ်
။အခုမျိုးနယ်ကော်မရှင်အဖွဲ့ခွဲတွေကဒီပုံစံ3နဲ့ပြည့်စုံထားတဲ့နိုင်ငံပြည်မှာရောက်နေတာရောက်နေကြတဲ့မဲဆန္ဒရှင်တွေကိုမဲလက်မှတ်တွေနဲ့စာအိတ်တွေပေးဖို့ပေါ့။အဲ့တော့စာအိတ်ပေါ်မှာလည်းပဲသူတို့သတ်မှတ်ထားတဲ့အတိုင်းမဲဆန္ဒနယ်တွေလွတ်တော်မဲဆန္ဒနယ်တွေဟိုဖြည့်အတွက်လည်းနောက်ပြီးတော့မဲလက်မှတ်တွေပေါ်မှာလည်းပဲဟိုနောက်ကျောမှာဟိုတသိတွေပဲရိုက်ပြီးတာဝန်ထုတ်ပေးသူရဲ့လက်မှတ်အမည်ထိုးပြီးတော့အဲ့ဒါကိုလာဖြည့်ပြီးတော့နိုင်ငံသားရေးရုံးကိုပို့ပေးပါပေါ့။နိုင်ငံသားရေးကနေပြီးတော့တန်ရုံးကိုဆက်ပို့ပါပေါ့
။ဒီလိုမျိုးသက်ဆိုင်ရာမြို့နယ်ရွေးကောက်ပွဲကော်မရှင်တွေကပေးပို့လာတဲ့ကြိုတင်ဆန္ဒမဲလက်မှတ်ပုံစံတွေကိုနိုင်ငံသားရေးဝန်ကြီးဌာနကလွှဲပြောင်းလက်ခံရယူပြီးတော့သက်ဆိုင်ရာနိုင်ငံအသီးသီးကမြန်မာနိုင်ငံဆိုင်ရာတန်ရုံးတွေကိုပေးပို့မှာဖြစ်ပါတယ်။နိုင်ငံအသီးသီးကအပြည်ပရောက်မဲဆန္ဒရှင်တွေဆန္ဒမဲပေးခဲ့တဲ့ကြိုတင်ဆန္ဒမဲလက်မှတ်တွေကိုတော့နိုင်ငံသားရေးဝန်ကြီးဌာနကနေသက်ဆိုင်ရာမြို့နယ်ရွေးကောက်ပွဲကော်မရှင်ရုံးတွေကိုပြန်လည်ပေးရမှာဖြစ်ပါတယ်။သက်ဆိုင်ရာမြို့နယ်ရွေးကောက်ပွဲကော်မရှင်ရုံးတွေကနေရွေးကောက်ပွဲကျင်းပမယ့်ရက်နိုဝင်ဘာလ10ရက်နေ့မှာတက်မှတ်ချိန်အမှီလာရောက်ပေးပို့ပြီးတော့ကြိုတင်မဲကိုထည့်သွင်းရေးတွက်မှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲဆိုင်ရာအငင်းပွားမှုဖြစ်ရှင်းအဖွဲ့တာဝန်ခံဦးမြင့်နိုင်ကပြောပါတယ်
။နိုင်ငံသားကြီးကနေပြီးတော့တန်ရုံးကိုဆက်ပို့ပါပေါ့။တန်ရုံးကိုဆက်ပို့မယ်။သက်ဆိုင်ရာတန်ရုံးတို့ကောင်စစ်ဝင်ရုံးတို့ဆက်ပို့တဲ့အခါမှာတန်ရုံးတို့ကောင်စစ်ဝင်ရုံးတို့ကလည်းပဲသူတို့ကဟိုနေ့ရက်တက်မှတ်မယ်။အဲဒီဒီပုံစံ15နဲ့တောင်းထားတဲ့မဲဆန္ဒရှင်တွေပေါ့လေ။အဲ့တော့မဲပေးပိုင်မှုရှိတဲ့လူတွေကိုဘယ်နေ့ဘယ်ရက်မှာဘယ်အချိန်မှာလာရောက်ပြီးတော့မဲထည့်ကြပါလို့သူတို့ကလည်းပဲဟိုအကြောင်းကြားပါပေါ့အကြောင်းကြားတဲ့အခါမှာအဲ့ဒီမှာပုံစံ15နဲ့တောင်းထားတဲ့မဲပေးပိုင်မှုရှိတဲ့လူတွေပေါ့လေဒီမှာပုံစံ3နဲ့ပြည့်စုံထားတဲ့ဒီကပေးလိုက်တဲ့မဲလက်မှတ်တွေကိုအဲ့ဒီသူတွေစုပေးပြီးတော့သူတို့ကဌာနပြုဌာနပြုပြီးတော့စာရင်းမှာပိတ်ကိုယ်တိုင်ပိတ်ပြီးတော့မှသူတို့တန်ရုံအကြီးကဲအကြီးမှုတောင်းပေးတဲ့အကြီးမှုတောင်းရှိတဲ့လူတွေအဲ့ကနေမှာတကနိုင်ငံရေးဝန်ကြီးဌာနကိုပြန်ဖို့နိုင်ငံရေးဝန်ကြီးဌာနမှာဒီလိုယူကောက်ပွဲကော်မရှင်ကိုပြန်ဖို့တဲ့အခါမှာဒီကမှာတက်ဆိုင်မြို့နယ်မြို့နယ်တွေကိုတခါခွဲပြီးတော့မြို့နယ်တွေကဒါတွေကိုတင့်ထားမယ်ချက်ပြီးထားမယ်ဘဲဖို့ဆက်ပြီးတော့ချက်ပြီးလုံးရောချက်ပြီးတင့်ပြီးထားမယ်တင့်ထားပြီးတော့အဲမဲပြီးတဲ့နေ့ကျတဲ့အခါကျတော့ညနေ၄နာရီထိုးတာနဲ့ချက်ချင်းတရားကိုဖွင့်ပေါက်ရေးမှာပေါ့
မျိုးနယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲအသီးသီးကနေမျိုးနယ်ရွေးကောက်ပွဲကော်မရှင်တစိမ့်တုံးကိုရိုက်နှိပ်ပြီးနိုင်ငံသားရေးဝန်ကြီးဌာနကိုလွှဲပြောင်းပေးတဲ့ဒီလိုလှုပ်ဆောင်ချက်ဟာပွင့်လင်းမြင်သာမှုရှိမရှိမတမာမှုရှိမရှိဆိုတာသိနိုင်မှုအတွက်သက်ဆိုင်ရာနိုင်ငံရေးပါတီတွေကတာဝန်ရှိတဲ့သူတွေလွှတ်တော်ကိုယ်စားလှယ်လောင်းတွေပြည်တွင်းပြည်ပရွေးကောက်ပွဲစောင့်ကြည့်လေ့လာမှုဆိုင်ရာအဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေကလာရောက်ကြည့်ရှုနိုင်မှုအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဖိတ်ခေါ်ထားပါတယ်
ဒီတော့ဒီလုပ်ငန်းစဉ်တွေကိုမြင်လာအောင်လို့စောင့်ချက်အချက်ကိုအများပုံလေးမြင်လာအောင်လို့ဒီလိုဟိုကြည့်ရှုလေ့လာနိုင်တယ်ဆိုပြီးတော့ကြီးညာတာပေါ့။နောက်လည်းပဲတို့အစဉ်အစဉ်နဲ့အစဉ်တိုင်းကိုအတီးပြီးတော့ဟလာဖုတ်ဖောက်တဲ့ရေးတဲ့နေရာကိုတင်ထားတဲ့နေရာကိုဘယ်သူမှမလာကြည့်နိုင်တယ်။ဒါတွေဆောင်ရွက်မှာဖြစ်တဲ့အတွက်ကြောင့်အများမြင်လာအောင်လို့ကျွန်တော်ဒါတွေဆောင်ရွက်မယ်လာကြည့်ရင်ကြည့်နိုင်တယ်ဆိုတဲ့အတီးပြီးကြီးညာချက်ပါပဲ
။တရားဝင်နိုင်ငံပြင်ပကိုရောက်နေတဲ့သူတွေတဲကကြိုတင်ဆန္ဒမဲပေးပါမယ်ဆိုပြီးပုံစံ15ဖောင်ကိုဖြည့်ဆွတ်ပြီးတောင်းခံထားတဲ့မဲဆန္ဒရှင်တွေအတွက်ကြိုတင်ဆန္ဒမဲလက်မှတ်တွေကိုနိုင်ငံသားရေးဝန်ကြီးဌာနကနေတဆင့်ကော်မရှင်ကနေသက်ဆိုင်ရာတန်ယုံတွေကိုအချိန်မီပေးပို့နိုင်အောင်ဆောင်ရွက်နေတာလည်းဖြစ်ပါတယ်ရှင်။